အာဆီယံဒေသကစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မြန်မာနိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံကြဖို့တောင်းဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။စင်ကာပူနိုင်ငံမှာဒီကနေ့ကျင်းပတဲ့အာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုထိပ်သီးအစည်းအဝေး ABIS 2018မှာပြောတဲ့မင်ခွန်းထဲတောင်းဆန်းစုကြည်ကအဲ့ဒီလိုတိုက်တွန်းပြောဆိုသွားတာပါ။ဒီအကြောင်းပြည်စုံကတော့ VOA ရန်ကုန်သတင်းထောက်မမေခါကသတင်းပေးပို့ထားပါတယ်။
အာဆီယံထိပ်သီးအစည်းအဝေးအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးအစည်းအဝေးတွေကိုတက်ဖို့စင်ကာပူနိုင်ငံမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာရောက်ရောက်ချင်းနေမှာပဲအာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာထိပ်သီးအစည်းအဝေးမှာစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စရပ်တွေကိုအကြေတဝင့်ပြောဆိုသွားခဲ့တာပါမြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေလုပ်ကိုင်ရတာလွယ်ကူစေဖို့ဘာတွေလုပ်ထားတယ်လဲဆိုတာရှင်းပြခဲ့သလိုမြန်မာနိုင်ငံရဲ့အားနည်းချက်တွေကိုလည်းအထူးဖော်ပြပြောဆိုပြီးရင်းနှီးမြှုပ်နှံကြဖို့တိုက်တွန်းသွားပါတယ်
။ I would like to take this opportunity to welcome our ASEAN friends to invest in Myanmar.
ကျွန်မတို့ရဲ့အာဆီယံဒေသမိတ်ဆွေတွေအနေနဲ့မြန်မာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံကြဖို့အခုရတဲ့အခွင့်အရေးကိုအသုံးပြုပြီးဖိတ်ခေါ်ချင်ပါတယ်။ကျွန်မတို့အတွက်ဦးစားပေးလုပ်ငန်းကဏ္ဍတွေမှာရင်းနှီးမြှုပ်နှံဖို့ဖြစ်ပေမဲ့အဲ့ဒီကဏ္ဍတွေဟာလူကြီးမင်းတို့အတွက်လည်းဦးစားပေးကဏ္ဍတွေဖြစ်လိမ့်မယ်လို့ကျွန်မယူဆပါတယ်။လူကြီးမင်းတို့အတွက်လည်းအကျိုးမြတ်ရစေမယ့်ကဏ္ဍမျိုးတွေလည်းဖြစ်ပါတယ်လို့ဒေါန်ဆန်းစုကြည်ကပြောသွားတာပါ။ရင်းနှီးမြှုပ်နှံကြဖို့တိုက်တွန်းတဲ့ဦးစားပေးကုမ္ပဏီတစ်ခုအဖြစ်အထူးဖော်ပြပြောဆိုသွားတာကတော့စိုက်ပျိုးရေးကဏ္ဍနဲ့ဆက်ဆက်လုပ်ငန်းတွေမှာဖြစ်ပါတယ်။ဒီထိပ်သီးအစည်းအဝေးပွဲမှာအမေရိကန်ကတရုတ်နိုင်ငံဘက်ကပါပါလာမှာမို့နိုင်ငံရဲ့စီးပွားရေးနဲ့ပတ်သက်တဲ့တိုးတက်မှုတစ်ခုခုဖြစ်လာနိုင်မလားလို့မျှော်လင့်ချက်တွေလည်းရှိနေပါတယ်။နိုင်ငံရေးလေလာတုံတက်သူတဦးဖြစ်တဲ့ဒေါက်တာခင်မောင်ညိုကအခုလိုနိုင်ငံတကာခေါင်းဆောင်တွေနဲ့တွေ့ဆုံဖို့လုပ်လာတာကကောင်းတဲ့အလားအလာတစ်ခုဖြစ်ပြီးအမြင်မရှင်းဖြစ်နေတဲ့ရခိုင်အရေးကိုအတိုင်ပင်ခံအနေနဲ့အကောင်းဆုံးရှင်းပြသွားနိုင်လိမ့်မယ်လို့တုံတက်သွားပါတယ်
။ဒေါက်တာဆန်းကြီးကဒီနေရာမှာတော့သူရဲ့ပြောဆိုနိုင်တဲ့ပြောဆိုခွင့်အခွင့်အလမ်းကိုသူတုံးချပြီးတော့သူပြောမယ်သူတိုက်ရိုက်ဖြစ်ဆုံးတော့ဒါတော့ပမာပြီးအခြေအနေကဒီတိုင်းပါပဲဆိုတော့ကဘာကနားလဲအောင်သူပြောနိုင်တဲ့လာမယ်ဖြစ်တဲ့အတွက်ပမာပြီးအခြေအနေကတော့အများကြီးကောင်းအောင်ပဲဥရောပကအမေရိကန်အင်္ဂလန်တို့ကလည်းပမာကိုပိုးတော့နားလဲသွားမှလို့ကျွန်တော်ယုံကြည်တယ်။ဒါကြောင့်ကောင်းမွန်တဲ့အခြေအနေတစ်ခုရရှိမယ်လို့ဒီဆွေးနွေးပွဲကကြားမယ်လို့ဆရာယုံကြည်ပါတယ
်။စီးပွားရေးလေလာတုံတက်သူဦးမင်းခင်ကတော့စီးပွားရေးနဲ့ပတ်သက်ပြီးမျောလင်းချက်လာလာကောင်းနေရလာမယ်လို့မျောလင်းလျက်ရှိပါတယ်
။ဆရုံတဲ့ကောင်းနေလာလာဖြစ်လာနိုင်တယ်လို့မျောလင်းနေရပြီးဒီဝိုင်းနိုင်ငံရေးဒီချင်းရှာကြီးတွေဒီစားရလည်းလည်းပြီးတော့အရင်နဲ့ဆိုင်ဆုံးချလာတယ်ဒီနေရတယ်လေ။သွားတာတွေ့တာအဲအင်ဂျင်ချလောက်တာပေါ့နော်။ဒီစီမီတာတွေကကောင်းနေလုပ်ငန်းနဲ့ကျွန်တော်ဖြစ်စေတယ်လို့ကျွန်တော်တို့ဒါအခုဖြစ်လာတယ်ဆိုတော့ပိုင်းရောပါတွေဘာလို့အနောက်နိုင်ငံတွေနဲ့ဒါရှိရခိုင်အရေးချက်တွေလို့ဟာမျိုးကြီးနဲ့ဒီဝါရီကနေရွေးကြည့်ဆိုင်နေရတော့ဒါကိုပြန်ချိန်ကြချိန်ကြည့်ဖို့နော်ပြင်းပြကြလေကိုယ်တိုင်ပြောနေလေဆိုရင်တော့ဟိုကောင်းတဲ့ကြိုးကြည့်သူရှိနေလို့တော့ပြောလို့လေဒီဝါရီနဲ့ဒီဝါရီနဲ့ဦးရဲနိုင်ငံကြီးတက်ပြီးသူကောင်းတော့ကိုယ်တိုင်ဟိုအရင်ဆိုင်လာနေစီလေဟိုလက္ခဏာလေတော့ချုံရဲလို့ကောင်းပါလေ
စင်ကာပူထိပ်သီးအစည်းအဝေးတွေကိုအာဆီယံ10နိုင်ငံခေါင်းဆောင်တွေနဲ့အတူအမေရိကန်ဒုသမ္မတမိုက်ပန့်ရုရှားသမ္မတဗလာဒီမီယာပူတင်တရုတ်ဝန်ကြီးချုပ်လီကေချန်အိန္ဒိယဝန်ကြီးချုပ်နေရင်ဒရာမိုဒီနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ကတက်ရောက်လာကြမယ်လို့မျှော်လင့်ထားကြပါတယ်ရှင်